တူရကီနိုင်ငံအစ္စတန်ဘူးမြို့ကနိုင်ငံတကာ၄စီးကိုအင်္ဂါနေ့ကအထူးကဘုံခွဲတက်ခိုက်ခဲ့သူတွေဟာရုရှား၊ဥဇဘက်ကစ္စတန်နဲ့ကီယာဂစ္စတန်နိုင်ငံတွေကဖြစ်တယ်လို့တူရကီနိုင်ငံကပြောလိုက်ပါတယ်။တိုက်ခိုက်မှုကို IS အစွန်ရောက်တွေကလုပ်တာလို့တူရကီတာဝန်ရှိသူတွေကစက်ပြီးယူဆထားဆဲဖြစ်ပေမဲ့တိုက်ခိုက်သူတွေရဲ့နာမည်တွေကိုတော့ထုတ်မပြောပါဘူး။အဲဒီလူတွေဟာအင်္ဂါနေ့ကအထက်တက်နိုင်ငံတကာ၄စီးမှာခီးသွားတွေနဲ့လူသမားတွေကိုတနတ်တွေနဲ့ပစ်ပြီးအထူးကဘုံခွဲခဲ့ကြတယ်လို့အာနာဘယ်တွေကပြောပါတယ်။ဥရောပမှာအသွားအလာအများဆုံး၄စီးကိုတိုက်ခိုက်ခံရတာကြောင့်သေဆုံးသူအရေအတွက်43ယောက်အထိရှိသွားပြီးနောက်ထပ်230ကျော်လည်းဒဏ်ရာရခဲ့တာပါဒီကနေ့မှာတော့အစ္စတန်ဘူးမြို့လူနေရပ်ကွက်3ခုကနေရာ16နေရာကိုရဲတပ်ဖွဲ့ကဝင်ရောက်စီးနင်းရှာဖွေပြီး IS အဖွဲ့နဲ့အခြေဆက်ရှိတယ်လို့တံမြားရှိတဲ့လူ73ယောက်ကိုဖမ်းဆီးခဲ့ပါတယ်ဒါ့အပြင်နိုင်ငံနောက်ပိုင်းက IS နေရာကန်ရရမြို့မှာလည်းလူ9ယောက်ကိုဖမ်းခဲ့တယ်လို့နိုင်ငံပိုင်အနာဒူလူသတင်းဌာနကပြောပါတယ်အဲလူတွေကတော့ဗန်နာငွေကြေးပိုင်းလူသစ်စုတာနဲ့တယ်ယူပို့ဆောင်ရေးပိုင်းကူညီထောက်ပံ့တာတွေအပါအဝင်စီးရီးယားက IS အဖွဲ့နဲ့ချိတ်ဆက်ရှိတယ်ဆိုတဲ့တန်တရားနဲ့ဖန်လိုက်တာပါ။